တိုင်းပြည်နယ်စစ်တွေမြို့ကပြည်နယ်အစိုးရအဖွဲ့အတွင်းရေးမှုနေအိမ်အပါအဝင်နေရာ၃ခုမှာပြီးခဲ့တဲ့ရက်ပိုင်းကဘုံးပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့တန်တရားနဲ့နောက်တဦးကိုအာဏာပိုင်တို့ထပ်ပြီးတော့ဖမ်းလိုက်တာကြောင့်အခုဆိုရင်ဖမ်းဆီးစစ်ဆေးနေသူ၈ဦးထိရှိနေပါပြီ။အခုလိုတန်တရားနဲ့ထိမ့်သိမ်းစစ်ဆေးနေပေမဲ့လည်းဘုသူ့လက်ချက်ဆိုတာကတော့ထွက်ပေါ်မလာသေးပါဘူး။ရန်ကုန်ခြေဆိုင် VOA သတင်းတောက်မမေခါကပြောပြပေးပါမယ်ရှင်။
ဒီခံကြီးနဲ့စစ်တွေမျိုးမှာဖေဖော်ဝါရီ24ရက်နေ့မနက်ပိုင်းကဘုံပေါက်ကွဲမှု3ခါဖြစ်ခဲ့တဲ့အပြင်မပေါက်သေးတဲ့ဘုံ3လုံးကိုလည်းအာဏာပိုင်တွေကတွေ့ရှိခဲ့ပါတယ်။ပေါက်ကွဲမှု3ခုလုံးကမနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်စွေရဲ့အိမ်နောက်ဖေးမှာပေါက်ကွဲခဲ့တာပါ။အခြားပေါက်ကွဲမှုနှစ်ခုကတော့ပြည်နယ်တရားရုံးအနည်းငယ်မြေစင်းရုံးတွေအနည်းမှာဖြစ်ခဲ့ပြီးရခိုင်အစိုးရဘက်ကတော့အစိုးရပေါ်ဥတီတိုက်ခိုက်လာနေတယ်လို့ဆိုထားပါတယ်။ဒီအတွက်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးတာမှာတန်တရားရှိသူ၈ဦးကိုခေါ်ယူစစ်ဆေးနေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြတ်မိုးကအခုလိုအတည်ပြုပြောကြားပါတယ်
။နောက်ဆက်ကကြီးချီတော့တယောက်ပေါ့နောက်ထပ်တယောက်ရှောက်ပြပါရောပဲနော်။ဒီလိုမျိုးစစ်ဆေးဆဲရပြပါလေ။ခဏယောက်ကယူပြီးတယောက်ကတော့ထပ်ယူတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့မှာတော့ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်လို့အစိုးရခေါ်ယူစစ်ဆေးတာမှာရခိုင်ပြည်အမျိုးသားကောင်စီ ANC ကတဦးအပါအဝင်လူ၄ဦးကိုဥစွာထိန်းသိမ်းခဲ့ပြီးချုပ်ရဲ့ရမန်ယူခဲ့ပါတယ်။အဲဒီနောက်မှာတော့လုံခြုံရေးတာဝန်ရှိသူတွေကဒီကိစ္စနဲ့ဆက်နွယ်ပြီးလူ၃ဦးကိုထပ်မံထိန်းသိမ်းခဲ့တာဖြစ်ပါတယ်။ခေါ်ယူစစ်ဆေးခံနေရတဲ့ရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ဦးနိုင်စိုးကိုစစ်မေးကိုခေါ်ယူသွားပြီးချုပ်ရဲ့ရမန်ယူချိန်မှာဒီသားစုကခဏသာတွေ့ကြရပြီးစစ်ဆေးတာ၅ရက်ကြာသွားပြီနဲ့ဘာသတင်းမှမရတာမို့ဒီသားစုဝင်တွေတက်ကသူ့ကျမ်းမာရေးအတွက်စိုးရိမ်မိတယ်လို့ကိုနိုင်စိုးရဲ့ညီမဖြစ်သူမချစ်ဤလိုင်က VOA ကိုပြောပါတယ
်အခုလက်ရှိရှင်မရအမရမတွေ့ရဘူးအမရအကုန်လုံးနဲ့ဒီအခုဖန်ခေါ်သွားရင်ဒီမင်းတို့ဆိုရင်အခါပဲတွေ့လိုက်ရရမှာငါကမင်းအမေမလာကြလို့ရတယ်။အဲ့ဒီနေရာမှာမတွေ့ရတာမှဟောအဲ့မှာရဲ့အချိန်မျိုးဘယ်လိုရှိရဲ့။ဘာဖြစ်လဲဆိုတာလည်းမေးလို့မရဘူး။အမဟိုတနေ့ကကျွန်မမြင်ကြည့်တဲ့ဆက်ဆံမှုပြောတာဟိုအချိန်မျိုးမကောင်းရင်ရှင်းနေတယ်လေ။အဲ့မှာရဲ့အချိန်မျိုးရှင်းတယ်လို့လည်းအဲ့လိုမျိုးပြောပါရှင်
။အစိုးရဘက်ကတော့အခုလူ၈ယောက်ကိုစစ်ဆေးဖို့ခေါ်ယူထားတာဖြစ်တယ်လို့ဆိုထားပြီးခေါ်ယူတာကလည်းအရင်တုန်းကပောက်ကွဲမှုတွေနဲ့ထောင်ချဘူးသူတွေကျော်သောတရင်ရှိခဲ့ဘူးသူတွေဖြစ်တာမို့ခေါ်ယူစစ်ဆေးတာဖြစ်တယ်လို့ရဲဘက်ကဆိုထားပါတယ်။လက်ရှိအချိန်ထိရဲဘက်ကစစ်ဆေးမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးသလိုဘသူလက်ထက်လဲဆိုတာကိုလည်းတိတိကျကျမပြောနိုင်သေးပဲတယောက်ပြီးတယောက်ခေါ်ယူစစ်ဆေးနေတာဖြစ်ပါတယ်။ရဲဘက်ကတော့ဒီ၈ယောက်သာစစ်မင်းနေတယ်လို့ဆိုပေမဲ့ဒေသခံတွေဘက်ကတော့၈ယောက်အပြင်အခြားသူတွေကိုလည်းခေါ်ယူစစ်မင်းတာတွေလုပ်နေပြီး၁၀ဦးထက်မနည်းခေါ်ယူစစ်ဆေးမှုတွေလုပ်ထားတာအချို့လူတွေကိုတော့နေတော့နေပါခေါ်ယူစစ်ဆေးပြီးပြန်လွတ်ခဲ့တယ်လို့ဆိုပါတယ်